ဆူနီယုတ်ရှင်ကပြဿနာဖြစ်နေတဲ့အငင်းပွားပွဲ The Interview ဟာတာကားကို Christmas နေ့မှာရုပ်ရှင်ရုံပေါင်း200မှာရုံတင်ပြတာမယ်လို့ကြေညာခဲ့ပြီးနောက်တနေ့မှာပဲစကားကိုစတင်ဖြန့်ပြူလိုက်ပြီးဖြစ်ပါတယ်။ဒီရုပ်ရှင်ကို YouTube, Google Play နဲ့ Microsoft Xbox တို့လို Digital နည်းပညာသုံးနေရာအများအပြားကနေလည်းကြည့်ရှုနိုင်ပြီးဖြစ်ပါတယ်။လွတ်လပ်စွာပြောဆိုလှုပ်ဆောင်ခွင့်မရစေချင်သူတွေက Sony ရဲ့စီးပွားရေးလုပ်ငန်းတွေလာပြီးစော်ကားတဲ့လုပ်ရက်ကိုဆန့်ကျင်တဲ့အနေနဲ့ဒီရုပ်ရှင်ကိုပြသဖြစ်ဖို့ကအရေးကြီးပါတယ်လို့ Sony ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။ဒီရုပ်ရှင်ကိုပြရင်အကြမ်းဖက်မှုရှိနိုင်တယ်လို့ချင်းချောက်မှုတွေရှိနေတာမို့အမေရိကန်ရုပ်ရှင်ရုံးလုပ်ငန်းရှင်အများအပြားကပြသဖို့အတွက်ငင်းပယ်တာမို့ဒီကားကိုမပြဖို့ပြီးခဲ့တဲ့သတင်းပတ်တွေကပဲ Sony ကရုပ်သိမ်းပစ်ခဲ့ရတာပါရုပ်ရှင်ထဲမှာအမေရိကန်ထောက်လှမ်းရေးကအသိခံထားတဲ့သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုလှုပ်ကြံတဲ့ဟာတာကားဖြစ်ပါတယ်မြောက်ကိုရီးယားကဒီရုပ်ရှင်အတွက်ဝေဖန်ရှုံချခဲ့တယ်လို့ Sony ရုပ်ရှင်ကုမ္ပဏီရဲ့ကွန်ပျူတာတွေနဲ့ဒီလအစောပိုင်းမှာပဲဖောက်ထွင်းကခံခဲ့ရပြီးအဖို့ရန်သတင်းအချက်လက်တွေနဲ့အတူလျှို့ဝှက်အချက်လက်တွေပါခိုးယူတာခံခဲ့ရတာပါဒီ cyber တိုက်ခိုက်မှုကိုမြောက်ကိုရီးယားကလှုပ်ဆောင်တယ်လို့ American ဆိုရကဆွဆွဲပေမဲ့မြောက်ကိုရီးယားကဒါကိုညှင်းဆိုပါတယ် American သမ္မတ Barack Obama ကလည်း Sony ကဒီကားကိုယုံတင်မပြဘူးလို့ပြောခဲ့တာအမှားတရားလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောကြားခဲ့ပါတယ်အခုအကန့်အသတ်ထားပေမဲ့ယုံတင်ပြဖို့အတွက်လုပ်ပြီးအများကြီးအောင်စီစဉ်ပေးတာမို့ Mr. Obama ကကြိုးဆိုလိုက်ကြောင်းသမ္မတ Interview ပြောခွင့်ရ Eric Schultz ကဗုဒ္ဓဟူးနေ့မှာပဲပြောကြားခဲ့ပါတယ်